အာဏာသိမ်းတဲ့လောက်ရက်ကိုစန့်ကျင်ပြီးအလုံးမစိမ့်တဲ့ဆိုရှယ်မှုမှာပါတဲ့လေကြောင်းထင်းဝန်တန်းနေနဲ့အရာရှိတချို့ကိုဒီကနေ့မနက်စောပိုင်းမှာပဲလိုက်လံဖမ်းဆီးနေရတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါပါကျွန်တော်ကတော့ဇော်ထပ်ပါမြန်မာနိုင်ငံပေါ်ကဖြတ်တန်းသွားတဲ့နိုင်ငံတကာလေယာဉ်တွေကိုထိန်းချောင်းပေးတဲ့လုပ်ငန်းကတာဝန်ရှိသူများစုဟာအလုံးမစိမ့်တဲ့အထွေထွေတပိတ်လှုပ်ရှားမှုမှာပူးပေါင်းပါဝင်လာလို့ရဲတပ်ဖွဲ့ကဖေဖော်ဝါရီ12ရက်မနက်စောပိုင်းမှာလိုက်လံဖမ်းဆီးတာတွေရှိပါတယ်ဝန်တိုင်းအင်အားမရှိတော့လို့ဖြတ်တန်းသွားမဲ့နိုင်ငံတကာလေယာဉ်တွေကိုအချိန်ခွာလိုက်ရပြီးဒီလုပ်ငန်းကနေအစိုးရကတစ်နှစ်ကိုဒေါ်လာပန်းနဲ့ချီရနေရပါလေကြောင်းထင်းအရာရှိအများစုကအလုံးမစင်းတဲ့တပိတ်လှုပ်ရှားမှုမှာပါဝင်လာတဲ့အတွက်လက်ရှိမှာစစ်တပ်ကလူတချို့နဲ့အစာထိုးထားကြောင်းလေကြောင်းထင်းအရာရှိတို့ဖြစ်တဲ့ဦးဝင်းအောင်ခန့်ကပြောပါတယ
်ရှိရပါလိမ့်ဒီလေကြောင်းထင်းမရှိရင်တော့ရတနာရှိရပါဘောဒါပေမဲ့သူတပ်ကလူနဲ့အစာထိုးရဆိုရင်လေဒီကတော့ဟိုဘလောက်ကျွမ်းကျင်လဲပေါ့သူကအဲ့လိုကျွမ်းကျင်တဲ့အစင်မဟုတ်ဘူးပေါ့နော်ဒီချက်ကဒီချက်ကရဲကျွမ်းကျင်တော့မှသူသက်ဆိုင်ရာလက်မှတ်တွေထုတ်ပြီးတော့မရှိဘူးလို့ကြည့်ရင်တော့ကွန်ထရိုးလုပ်ခွင့်မရှိဘူးပေါ့ဒီကူပဲရှိတဲ့မှန်တယ်ဆိုတော့ပြဿနာရှိနေပါတော့အကျဉ်းချုပ်သူကွန်ထရိုးဝင်လုပ်တယ်ရှင်းလက်မှတ်အခုထုတ်ပြီးလိုက်သူထုတ်ပြီးလိုက်လို့ကွန်ထရိုးဝင်လုပ်တယ်ဆိုရင်ကျန်တဲ့ဘောဒီကွန်ထရိုးလည်းရှိတာပေါ့
လေကြောင်းပို့ဆောင်ရေးကတာဝန်ရှိသူတချို့လည်းအလုံးမစင်းတဲ့လှုပ်ရှားမှုစီဒီယာမှာပါဝင်လာပြီးရှေ့ဆက်လည်းလှုပ်ဆောင်သွားမယ်လို့အရာရှိတဦးဖြစ်တဲ့ဒေါ်မြင့်မြင့်သိန်းက VOA ကိုပြောပါတယ်
။ဟုတ်ဟုတ်ဒါကျွန်တော်လည်းတရားမှုနဲ့မတရားမှုပေါ့နော်ဒါပါပဲ။တရားမှုကိုတိုက်တွန်းနေတာပါပဲဒါကိုကျွန်မတရားမှုနဲ့ဆိုတာမပြောလို့ပါဘူး။ကိုယ်အနေနဲ့ကိုယ်ကတော့ဆက်ပြီးတော့လုပ်မှာ
ပါ။မြန်မာလေကြောင်းလိုင်းတွေကိုလောင်းလာစီအဓိကထောက်ပံ့နေရဲပူမစွိုင်းကုမ္ပဏီကလည်းမြန်မာပြည်တွင်းအခြေအနေတွေကြောင့်ပြည်တွင်းမှာသူ့ရဲ့လုပ်ငန်းတွေကိုခဏရပ်ဆိုင်းထားမယ်လို့စာထုတ်ပြန်လိုက်ပါတယ်။လောင်စာစီအခက်အခဲကြောင့်စစ်ပတ်ဆိုင်ရာလေယာဉ်တွေကိုရုတ်တရက်မထိခိုက်နိုင်သေးပေမဲ့ပြည်တွင်းလေကြောင်းလိုင်းတွေကိုတော့တိုက်ရောက်မှုရှိနိုင်မယ်လို့လေကြောင်းထိန်အရာရှိဦးဝင်းအောင်ခန့်ကပြောပါတယ်။လက်ရှိမှာတာဝန်ရှိသူတွေကလေယာဉ်စီလိုအပ်ချက်ကိုဘယ်လိုစီစဉ်မယ်ဆိုတာမသိရသေးကြောင်း VOA ကိုပြောပါတယ်
။ပူမာပြည်အော်ဘရိတ်လုပ်နေတဲ့ဖွဲ့စည်းပေါ့နော်ပူမာနယ်မှာပါရတော့မယ်ပေါ့ဟို MBB ကတော့စကင်းတော်လုပ်နိုင်တယ်မသိဘူးပေါ့နော်သူ့နေရာမှာတော့စစ်တပ်က engineer တွေသက်သာပဲထောက်ပို့ပါပဲသူတို့ကပဲသူလုပ်ပြီးမလားအဲ့ဒီဟာကိုပဲစဉ်းစားပေါ့နော်ဒါသူတို့ရဲ့အသွင်ရေးကဘယ်လိုတော့လဲမသိဘူးမှသူ့ရဲ့ logistics ကိုပဲရက်လိုက်ရလားသူ့ရဲ့ကျန်တဲ့တောက်ပြီးတော့ရက်လိုက်ရလားနော်အဲ့ဒါတော့သူတို့ပြည်လုံးနဲ့ပြည်လုံးနဲ့တကယ်
ပြပရင်းနှီးမြှုပ်နှံမှုကုမ္ပဏီတစ်ခုဖြစ်တဲ့ Kiwin ကုမ္ပဏီဟာမြမစီးပွားရေးဥပိုင်လီမိတက်နဲ့လက်တွဲလုပ်ကိုင်တာကိုရပ်ဆိုင်းမယ်လို့ဖေဖော်ဝါရီလ5ရက်နေ့မှာကြေညာလိုက်တယ်လို့အခြားပြပကုမ္ပဏီတချို့ကလည်းစစ်တပ်ပိုင်းလုပ်ငန်းတွေနဲ့လက်တွဲရဖြုတ်တော့မယ်ဆိုတဲ့သတင်းတွေလည်းရပ်ပိုင်းတွင်ထွက်ပေါ်နေရပါ။အာနာသိန်းစစ်ကောင်စီအစိုးရအာနာယူထားတဲ့တပတ်အတွင်းမှာပြည်သူဝန်ထမ်းတိုင်းနဲ့ချီအလုံးမသွားရေးလှုပ်ရှားမှုစီဒီယာမအားကောင်းလာပြီးအလုံးပြန်တက်ဖို့အလုံးထွက်ဖို့ရာရှိတွေရဲ့ဖိအားပေးရာတွေနဲ့လည်းရင်ဆိုင်နေရပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့ထားတာပါ